မြန်မာနိုင်ငံမှာဆက်အနာသိနှစ်နှစ်ပြည့်ဒီနေ့ကြာရောက်တဲ့အချိန်မြန်မာနိုင်ငံတဝန်းဆန္ဒပြခဲ့ကြတာအပြင်နိုင်ငံတကာမှာလည်းနိုင်ငံပေါင်း10ကျော်ကလည်းပူးတွဲကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်မြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍစုံမှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့စေရတဲ့ဒီအနာသိမှုနှစ်နှစ်ပြည့်ဖြစ်တဲ့ဥရောပသမဂ္ဂဖြစ်တဲ့အမေရိကန်၊ကနေဒါ၊နယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဇာလန်အော်စတြေးလျယူကရိန်းဆာဘီယာစတဲ့နိုင်ငံတွေနဲ့တခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါမြန်မာစစ်တပ်ရဲ့ကြမ်းဖက်မှုတွေကိုချက်ချင်းရပ်ပစ်ဖို့တရားမဲ့ဖန်တာသူတွေကိုချက်ချင်းလွှတ်ပေးဖို့လူသားချင်းစာနာမှုထောက်ကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူခွင့်ကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ်2669ကို2022ခုနှစ်တုန်းကချမှတ်ခဲ့တဲ့အပေါ်မှာကြိုဆိုကြောင်းတဲ့ဒီပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာပြည်သူတွေဒီမိုကရေစီအနာဂတ်ကိုငြိမ်းချမ်းစွာရှောက်လန်းနိုင်ဖို့ထောက်ခံအားပေးကြောင်းလဲဒီပူးတွဲကြေညာချက်မှာဆက်ပြီးတော့ဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပိုင်းမှာချွတ်ချုံကျမှုတွေတိုးတက်လာခဲ့ကြောင်းလဲဖော်ပြထားပါတယ်။ဒါအပြင်ဒီမိုကရေစီပြန်ရာရေးပြည်သူတွေရဲ့အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာဖို့နဲ့စစ်တပ်ရဲ့ကြမ်းဖက်မှုတွေကိုလွန်ခဲ့တဲ့နှစ်နှစ်တာကာလတစ်လျှောက်လုံးပြည်သူတွေကစန့်ကျင်တော်လှန်တောင်းဆိုနေကြကြောင်းကိုလည်းဆက်ဖော်ပြခဲ့ပါတယ်။တစ်ချိန်တည်းမှာအာဏာသိမ်းမှုနောက်ပိုင်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်ကအင်အားအဆမတန်သုံးနှိမ်နှင်းခဲ့ပြီးစစ်တပ်လက်ချက်နဲ့ဖမ်းဆီးထောင်ချညှဉ်းပန်းနှိပ်စက်ခံပြီးတည်ဆောက်ရတဲ့အရသာပြည်သူထောင်ထဲရှိပြီးဒီထဲမှာကလေးငယ်တွေလည်းပါဝင်ခဲ့တယ်လို့ကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျ။